ရင်းညာ58အဝတင်းကလေးနဲ့အစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းစုံမှာရှိတဲ့အာချေကန်ကြီးကိုရောက်ရှိလာကြပါတယ်။အာချေဘီဆာခေအင်ဒရာပါထရာကန်ကြီးကတငါရွာလန်တောင်းကိုလှုပ်လီလှုပ်လက်လေးနဲ့ရောက်ရှိလာကြတာပါ။ရွာသူရွာသားတွေကကန့်ခတ်တိုင်အောင်ကူညီခဲ့ကြပြီးအာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့နယ်မြေရဲတပ်ဖွဲ့အကြီးကရော်ဒီယူဇာအဝေးကပြောပါတယ်။အစာအိမ်စားငတ်ပြတ်ဆာလောင်နေကြတာကြောင့်အလွန်ကိုအားနည်းနေကြဟန်ရှိပါတယ်။ပင်လယ်ပြင်မှာအကြာကြီးဖြတ်တန်းလာခဲ့ရတာကြောင့်တချို့ကနေထိုင်မကောင်းကြပါဘူးလို့ရဲရဲရှိကပြောပါတယ်။သုံးယောက်ကိုချက်ချင်းစေကန်းကိုပို့လိုက်ကြပြီးအများပြားကိုဆစ်ဆစ်ပေးနေရပါတယ်။ပင်လယ်ထဲမှာမျောပါနေကြတဲ့ရိုဟင်ဂျာ190လောက်ကိုဒေသတွင်းတိုက်ပြည်တွေကရှာဖွေကယ်ဆယ်ပေးကြဖို့ကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကတောက်ချနေကတိုက်တွန်းခဲ့ကြပါသေးတယ်။ဒီအဖွဲ့ဟာအဲ့ဒီ190တဲကအဖွဲ့တစ်ဖွဲ့ဖြစ်သလားဆိုတာကတော့မကွက်ပြားသေးပါဘူး။ဒါပေမဲ့လီဘော်ပါလာသူတို့ကတော့သူတို့ဟာပင်လယ်ပြင်မှာတလားကြော်ကြမျောပါခဲ့ပြီးမလေးရှားမှာအလုတ်လုတ်ပြီးပိုကောင်းတဲ့ဘဝတည်ဆောက်ဖို့ထွက်ခဲ့ကြတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်